လွတ်လပ်စွာရေးချောင်းသွားလာခွင့်အရာလှုပ်ဆောင်ခြင်းလို့ဆိုတဲ့အစီအစဉ်အရကျောင်းနိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုထားတဲ့တောင်တရုတ်ပင်လယ်တဲကိုအမေရိကန်ရစ်တပ်စစ်တင်မော်ဒဇင်စနစ်နေ့ကဖြတ်သွားခဲ့ပါတယ်။အဲ့ဒီလောက်ရဟာကြီးမားတဲ့လှုပ်ရမားဖြစ်တယ်လို့တရုတ်တို့ကပြောကြားလိုက်ပါတယ်။ USS Curtis Wilbur ပက်ထင်းတပ်ဒုံးကြည်တင်ဖြတ်တင်မော်အဲ့ဒီလိုဖြတ်မောင်းသွားတာဟာအရေးပါတဲ့နိုင်ငံတကာရေချောင်းလိုင်းတွေမှာလွတ်လပ်စွာသွားလာခွင့်ရှိတယ်ဆိုတာကိုပြသဖို့အတွက်ရေချောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရ Jeff Davis ကပြောပါတယ်တရုတ်နိုင်ငံအပါအဝင်ဗီယက်နမ်နဲ့ထိုင်ဝမ်တို့ကပါပိုင်ဆိုင်ကြောင်းပြောဆိုနေကြတဲ့ပါရာဆဲကျွန်းစုတွေက Triton ကျွန်းအနီးရေမိုင်12မိုင်လောက်အကွာကနေအမေရိကန်စစ်တပ်မခုံမောင်းသွားခဲ့တာဖြစ်ပါတယ်အဲ့ဒီလိုအမေရိကန်စစ်တပ်မခုံမောင်းသွားလိုက်ခြင်းအပြင်တောင်တရုတ်ပင်လယ်ပြင်အတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိခိုက်စေတယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရကလည်းဘီဂျင်းမြို့မှာပြောကြားလိုက်ပါတယ်ဒါဟာအောက်တိုဘာလကစလို့အမေရိကန်စစ်တပ်ဒုတိယအကြိမ်မြောက်ခုံမောင်းသွားခြင်းလည်းဖြစ်ပါတယ်ဒီလိုဖြတ်တန်းတော်လာမှုပေါ်တရုတ်နိုင်ငံအနေနဲ့ကန့်ကွက်ကြောင်းအမေရိကန်ဘက်ကရန်စတဲ့သဘောနဲ့ပြုလုပ်လာတဲ့အရာမှန်သမျှအပေါ်တရုတ်စစ်တပ်အနေနဲ့လှုပ်တင်တာအားလုံးကိုလှုပ်ဆောင်သွားမယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရရန်ယူဂျွန်းကပြောပါတယ်